California တောင်ပိုင်းမှာအကြီးကျယ်လောင်ကျွမ်းနေတဲ့တောမီကိုနှိမ့်သက်ဖို့အတွက်မိသက်သမားတွေဆက်ပြီးကြိုးစားနေရဆဲဖြစ်ပါတယ်။တောက်တာနေမှာတော့ San Diego မြောက်ပိုင်းအထိနောက်ထပ်မီးကူးလာပြီးဖြစ်ပါတယ်။လွန်ခဲ့တဲ့9ရက်ခွဲကလောင်ကျွမ်းနေတဲ့မီးကြောင့်အဆောက်အဦပေါင်းအနည်းဆုံး900ပျက်စီးသွားပြီးဖြစ်တယ်လို့လူပေါင်း13,000လောက်ကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။တနင်္လာနေ့ကစတင်လောင်ကျွမ်းခဲ့တဲ့တောမီဟာနေရာ6ခုကိုပြန့်နှံ့သွားခဲ့တယ်လို့တခြားနေရာလေးတွေမှာလည်းလောင်ကျွမ်းနေတာဖြစ်ပါတယ်။မိသက်သမား9,900ကျော်နဲ့နှိမ့်တက်နေရတာဖြစ်ပြီးမိရှင်လျှော့အောင်ရဟယင်တွေနဲ့ဆေးတွေရေတွေဖြန့်ပေးနေရတာပါ။စန်ဒန်အာနာအနောက်လီကမပြတ်တိုက်ခတ်နေတာမို့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်လော့စ်အိန်ဂျလစ်ကနေမြောက်ပိုင်းကီလို180ကျော်ကစန်ဒန်ဘာဘရာအထိမိ90လောင်ကျွမ်းနေတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကကယ်လီဖိုးနီးယားပြည်နယ်အတွက်ဘိုးအစိုးရအရေးပေါ်အမိန့်ကိုထုတ်ပြန်ခဲ့ပြီးဘိုးအစိုးရဌာနတွေကယ်ဆယ်ကူညီမှာပူးပေါင်းကူညီဖို့အတွက်လှုံ့ဆော်ပေးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့နီးဗေးကာကွယ်ရေးဌာနကအင်ကန်နဲ့ထုတ်ပြန်ရမှာတော့ဒီနှစ်အတွက်အေရီယာဟိုက်တန်၄သိန်းကျော်မီးလောင်ကျွမ်းခဲ့တယ်လို့ဆိုပါတယ်။